သတင်းတွေထဲမှာကြားခဲ့ရတဲ့အတိုင်းပါပဲမြမအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌကနေထုတ်ပြန်ကြေညာချက်ကမနေ့ကပဲထွက်လာခဲ့ပါပြီ။တာဟာလုံခြုံရေးကောင်စီတမိုင်းမှာမြမပြည်နဲ့ပတ်သက်ပြီးတော့ပထမဆုံးအကြိမ်ထုတ်ပြန်လိုက်ရတဲ့ကြေညာချက်လည်းဖြစ်ပါတယ်။မြမပြည်ရဲ့အခြေအနေတွေကဆိုးရွားလာနေလို့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကနေဆိုးရိမ်နေကြီးဖြစ်လာရလို့အခုလိုမျိုးဆောင်ရွက်မှုတွေကိုလှုပ်လာရတာပါ။ကြေညာချက်ထဲမှာပါဝင်တဲ့အဓိကချက်တွေကိုလုံခြုံရေးကောင်စီစည်းဝေးရဲ့သဘာဝတိကအခုလိုဖတ်ပြပါတယ်။
The Security Council strongly deplores the use of violence against peaceful demonstrations in Myanmar.
မြန်မာပြည်တွင်းမှာငြင်းငြင်းချမ်းချမ်းဆန္ဒပြခဲ့ကြတာတွေကိုအကြမ်းဖက်နှိမ်နှင်းကြတာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကအပြင်းထန်ရှုံ့ချကန့်ကွက်ပါတယ်။ဒါဟာလုံးဝလက်ခံနိုင်စရာမရှိပါဘူး။အော်တိုဝါလာနေ့ရက်နေ့ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနေချမှတ်ခဲ့တဲ့မြန်မာပြည်ကလူ့ခွင့်ရေးဆိုင်ရာဆုံးဖြတ်ချက်ကိုလုံခြုံရေးကောင်စီကနေကြိုးဆိုပါတယ
်။ The Security Council emphasizes the importance of the early release of all political prisoners. Remaining detainees
မြန်မာစစ်စွားကနေဖမ်းဆီးထားတဲ့နိုင်ငံရေးကျင်းသားတွေအားလုံးကိုအမြန်ဆုံးပြန်လွှတ်ပေးဖို့ကိစ္စဟာအရေးကြီးပါတယ်။ဒါကိုဦးစားပေးပြီးတော့လုပ်ရမယ်လို့လုံခြုံရေးကောင်စီကနေသဘောထားပါတယ်။မြန်မာပြည်ကအခြေအနေတွေကိုဖြေရှင်းတဲ့အခါမှာတပ်ဆိုင်ရာအဖွဲ့အစည်းအားလုံးနဲ့အတူပူးပေါင်းလှုပ်ဆောင်ပြီးတော့ငင်းငင်းချမ်းချမ်းနဲ့ဖြေရှင်းဆောင်ရွက်ဖို့လုံခြုံရေးကောင်စီကနေမြန်မာစစ်စွားကိုတိုက်တွန်းလိုက်ပါတယ
်။ The Security Council stresses the need for the government of Myanmar to create the necessary conditions for a genuine dialogue with Daw Aung San Suu Kyi.
Daw Aung San Suu Kyi နဲ့တကယ်စစ်မှန်တဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ဖို့ရယ်နောက်ပြီးတော့တခြားတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ရောသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပါစစ်မှန်တဲ့ဆွေးနွေးမှုတွေကိုလုပ်ကင်ဖို့ကိစ္စဟာလည်းလိုအပ်တဲ့အခြေအနေတွေဖြစ်လို့ဒါတွေကိုအကောင့်ထည့်ဖော်ဖို့အမျိုးသားပြန်လည်တင့်မြတ်ရေးအထိပေါ်ပေါက်လာအောင်လုပ်ဖို့မြန်မာစစ်စိုးရကိုလုံခြုံရေးကောင်စီကနေတိုက်တွန်းပါတယ်ဒီကိစ္စတွေမှာကုလသမဂ္ဂဘက်ကလည်းတိုက်ရိုက်ကူညီအားပေးနေမှာပါ
The Security Council encourages the government of Myanmar to consider seriously Mr. Gambari's recommendations and proposals.
မြန်မာပြည်ကိုအခုကြားဝင်ဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကြံပေးပုဂ္ဂိုလ် Mr. Gambari ရဲ့တိုက်တွန်းကလန့်ချက်တွေကိုလည်းလေးလေးနက်နက်စဉ်းစားဖို့မြန်မာစစ်စွာကိုတိုက်တွန်းပါတယ်။နောက်ပြီးတော့မြန်မာနိုင်ငံရဲ့အနာဂတ်ဟာမြန်မာပြည်သူတွေအားလုံးနဲ့သက်ဆိုင်တဲ့မြန်မာပြည်ရဲ့နိုင်ငံရေး၊စီးပွားရေး၊လူမှုရေးနဲ့လူခွင့်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေကိုမယူတဆိုင်ဖြေရှင်းဖို့ပြည်သူတွေအားလုံးကိုအမှန်တိုင်းတင်ပြဖို့မြန်မာစစ်စွာကိုတိုက်တွန်းပါတယ
် The Security Council welcomes the government of Myanmar's public commitment to work with the United Nations and the appointment of a liaison officer with Daw Aung San Suu Kyi.
ဒေါ ን ဆန်းစုကြည်နဲ့မြန်မာစစ်စွာကြားဆက်ဆံရေးဝန်ကြီးခန့်အပ်ပြီးတော့လှုပ်ဆောင်မယ်ဆိုပြီးပြည်သူတွေကိုဂရုပေးထားတဲ့ကိစ္စကိုလည်းလုံခြုံရေးကောင်စီကနေကြိုးဆိုပါတယ်။နောက်ပြီးတော့ Mr. Gambari ကိုနောက်တစ်ချိန်မြန်မာပြည်ကိုလာခဲ့ဖို့ဖိတ်ခေါ်တာကိုလည်းအသိမှတ်ပြုပါတယ်။ Mr. Gambari မြန်မာပြည်ကနေအញ្ញံဆုံးပြန်လာခဲ့ပြီးတော့ထိရောက်တဲ့လုပ်ငန်းစဉ်တွေနဲ့ပြကြရရတဲ့ရလတ်တွေထွက်ပေါ်လာဖို့ကိုလည်းကျွန်တော်တို့ကအလေးနဲ့ထားနေပါလေ။မစ္စတာကမာဒီမြန်မာပြည်ကိုရောက်တဲ့အခါမှာလည်းသက်ဆိုင်ရာအဖွဲ့အစည်းအလုံးနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့ကိုလည်းလုံခြုံရေးကောင်စီကနေမြန်မာစစ်စိုးရကိုတိုက်တွန်းပါလေ
။ The Security Council welcomes the important role played by the ASEAN countries in urgent restraint.
မြန်မာပြည်ဒီမိုကရေစီကူးပြောင်းမှုမှာငင်းငင်းချမ်းချမ်းဖြစ်ရေးအတွက်အာဆီယံနိုင်ငံတွေကနေစက်ကြက်မမတ်နဲ့တိုက်တွန်းနေတာကိုလည်းကြိုးဆိုပါရစေ။အာဆီယံနိုင်ငံတွေရဲ့အခမ်းအနားဟာအရေးကြီးတယ်လို့လည်းမြင်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ရည်ရွယ်ချက်ဟာမြန်မာအရေးကိစ္စမှာလုပ်ငန်းစဉ်အလိုက်ရှိနေပါတယ်။နိုင်ငံတကာအတိုင်းအဝိုင်းကလည်းမြန်မာပြည်ဒီမိုကရေစီပြောင်းလဲရေးမှာဝိုင်းဝန်းအားပေးကူညီလှုပ်ဆောင်ကြဖို့လည်းလုံခြုံရေးကောင်စီကနေတိုက်တွန်းပါတယ်လို့မနေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အစည်းအဝေးသဘာဝပဋိကနေဖတ်ပြခဲ့တာ။